ကလေးတငယ်နဲ့လူငယ်တွေဟာပြိုးပင်နေပါပဲအပင်တွေပင်ရဲ့တက်တမ်းမှာပြိုးပင်ဘဝဟာအရေးအကြီးဆုံးဂရုစိုက်ရမယ့်အနေအထားပါပဲလူငယ်တွေဆိုတာအနာဂတ်ခေါင်းဆောင်တွေလို့ကျွန်တော်တို့ကာရာတွေလို့ရွတ်ခဲ့ကြပါတယ်ပြီးတော့ဘလောက်ဂရုစိုက်တယ်လဲဆိုတာအမနာရန်သုံးသပ်ကြည့်တဲ့အခါကာရာရွတ်ရုံကခံများများပါပဲကလေးနဲ့လူငယ်တွေကိုတံပိုးထားဖို့တိုက်တွန်းနေတာပါဘာကြောင့်ပါလဲတံပိုးထားခံရသူဟာတံပိုးရှိအောင်နေပါလိမ့်မယ်ဒီနေ့ရင်အန်ဒီရဲ့ကင်းရှင်းရေးအတွက်ကလေးတွေနဲ့အတူမြို့ရဲလမ်းတွေပေါ်လေ့ကျင့်ကြပါတယ်မြို့တော်ခမ်းမရှိမှာအရင်ဆုံးအခမ်းအနားနဲ့တွဲလို့တုန်းကတော့အစဉ်ချောသားဗျလူကြီးတွေရှိမှာဆိုတော့ရဲတွေကလည်းစောင့်ရှောက်မှုကောင်းကားသမားတွေကလည်းတလေးတစားရပ်ပေးကြတာပေါ့အဲ့ဒီနေရာကနေပြီးတော့မြင်းနီကုန်းဘက်ကိုရွှေ့ပြီးတော့ကို့ဘာသာကိုလမ်းကူးကြမှတကယ်ဘဝတည်းရောက်တော့တာပါပဲကလေးတွေဟာမြို့တော်ခမ်းမရှိမှာလို့ဂရုစိုက်စောင့်ရှောက်ခြင်းခံရတာမျိုးမဟုတ်တော့ပဲချက်ချင်းကြီးဘဝကူးသွားသလိုခံစားသွားရတာကိုတွေ့ရပါတယ်။ကျွန်တော်ကသူတို့မျက်နှာတွေကိုသတိထားပြီးတော့ကြည့်နေတဲ့သူဆိုတော့ချက်ချင်းသိတာတာကိုတွေ့ရပါတယ်။သူတို့ကိုယ်တိုင်လမ်းကူးရတော့မယ်ဆိုတာနဲ့ပထမတော့ပျော်ရွှင်ရင်ခုန်နေကြပါသေးရဲ့။ဒါပေမဲ့အရင်ဆုံးတွေ့ရတဲ့အခက်အခဲကတော့ကြီးရခက်ငိုရခက်ကြီးပါ။မြင်းချားကိုရှာမတွေ့ချင်းပါပဲ။ကားလမ်းပေါ်မှာခက်ရေးရေးပဲထင်နေတဲ့မြင်းချားကိုကလေးတွေကဇဝေဇဝါနဲ့ကြည့်ပြီးတော့ဒါမြင်းချားလားလို့မေးပါတယ်။ဟုတ်တယ်လို့ဖြေတာတော့တချို့ကလေးတွေကတုံဆိုင်ဆိုင်ဖြစ်နေပါလေ။ဘာလို့လဲလို့မေးတော့ကားသမားတွေကမမြင်ရင်မရပေးပဲနေမှာပေါ့လို့တွေးတွေးဆဆပြောပါလေ။ကျွန်တော်အဲ့ဒီမှာတင်ကလေးတွေရဲ့တွေးတဲ့ပုံကိုအတိအမှန်မပြုတ်ပဲမနေနိုင်ပါဘူး။ကလေးလေးဖြစ်ပေမဲ့ကားသမားနေရာအထိဝင်စဉ်းစားပေးတတ်တာဟာသူ့နေရာကိုယ့်နေရာသူ့ဘက်ကိုယ့်ဘက်အကုန်စဉ်းစားတဲ့ဓလိပဲလို့။တကယ်တော့မြင်းဒီကုန်းမှာလမ်းကူးကြည့်ရတာဟာမြို့လေစုလေမှာအခမ်းအနားလှုပ်တုံးကလို့တော့ဇက်တိုက်ထားတဲ့အတိုင်းဖြစ်မလာဘူးဆိုတာသိသွားတဲ့အခါကလေးတွေဟာသူတို့ရဲ့လမ်းဖြတ်ကူးခြင်းအစီအစဉ်ကိုစူးစိုက်မှုအပြည့်နဲ့ကြိုးစားကြပါတော့တယ်။တူညီဝတ်စုံတွေအများကြီးနဲ့ကလေးတွေဟာဆိုင်းဖို့ကိုစီကိုင်းလမ်းကူးကြမယ်လို့မြင်းသားထိတ်မှရပ်နေတာမြင်တော့ကားသမားတော်တော်များများကရပ်ပေးကြပါတယ်။ကျွန်တော်ကားသမားတွေအမြင်နေရာကနေကြည့်လိုက်ပါတယ်။ကလေးတွေကင်ထားတဲ့ဆိုင်းဖို့ကတစ်ခုကတော့စိတ်လျှော့ပါအချိန်လျှော့ပါဆိုတဲ့ဆိုင်းဖို့ပါပဲ။ကလေးတွေကိုကားသမားကငေးကြည့်နေပါတယ်။ကလေးတွေကလမ်းကူးပြီးတဲ့အခါမြင်းသားမှရပ်ပေးတဲ့ကားသမားတွေကိုအတိမတ်ပြုတဲ့အနေနဲ့လက်ခုပ်အောပါတီးပေးကြပါတော့တယ်။အများစုကားသမားတွေကကလေးတွေကိုပြန်နှုတ်ဆက်ကြပေမဲ့အဲ့ဒီခါမှာကလေးတွေပျော်ကြပေမဲ့တချို့ကတော့ဖာတိဖာသာပဲမောင်းသွားကြတာပေါ့။အဲ့ဒီခါမျိုးကလေးတွေရဲ့ခံစားချက်ကိုမေးတဲ့အခါမှာသူတို့ကိုပြန်မနှုတ်ဆက်ရင်နဲ့အားနာတယ်လို့ကြီးပဲတဲ့။ဘာလို့အားနာတာလဲလို့မေးကြည့်တဲ့အခါကျတော့သူတို့ကိုအလုတ်ရှုပ်တယ်လို့ထင်သွားမှမျိုးစိုးတာပါတဲ့။မဟုတ်တော့ပါဘူးကွာလို့ဖြေသိမ့်ပေးပေမဲ့သူတို့ခံစားပုံကိုသူတို့ကပြောပြပါတယ်။လက်ခုပ်တီးပြီးတော့အားပေးတာကိုတော့ပြန်ပြီးဘာမှမပြဘူးလေတဲ့ဟုတ်ပါတယ်ကားသမားတော်တော်များများဟာကလေးတွေရဲ့ကြိုးပမ်းမှုကိုအတိအမှတ်ပြုပုံမရပါဘူးဒါကိုကလေးတွေကအကောင်းစားရေးမိပုံရပါတယ်တစ်ချိန်တည်းမှာပဲကလေးတွေကမြင်းသားကစနစ်တကျကူးဖို့ပြင်နေတဲ့အချိန်မှာလူတော်တော်များများကတော့ကလေးတွေလိုမဆောင်မင်းနဲ့ဟိုအဲ့ဒီခတ်နှင်းနေသွားနေကြတဲ့ကားတွေကြားထဲမှာတွေ့တဲ့နေရာကဝေးလေးဝေးကောက်ကူးသွားကြတော့တာပါပဲဒါကိုမြင်တဲ့ကလေးတွေကဟိုမှာဟိုမှာလို့ပြကြပါတယ်သူတို့ဒီလူကြီးတွေကိုတစုံတရာပြောချင်ပုံမှာဒါပေမဲ့ဘာပြောမှမသိဘူးပေါ့အဲ့ဒီခါမှာကလေးကြီးကြီးတယောက်ကသူ့နှဘေးကကလေးလက်ထဲကပိုစတာကိုယူပြီးအဲ့ဒီလူကြီးတွေမြင်အောင်မြှောက်ပြလိုက်ပါတယ်အဲ့ဒါကတော့စီကမဲ့တာရှက်စရာဆိုတဲ့ဆိုင်းမုတ်ပါဟုတ်ပါတယ်ကလေးကင်မြောက်ပြတဲ့ပိုစတာမှာအဲ့လိုရေးထားတာပါဒါပေမဲ့လူကြီးတွေမမြင်ပါဘူးစီကမဲ့တဲ့လူကြီးတွေမမြင်ပါဘူးမကြည့်လို့မမြင်တာလားမမြင်ကြအောင်ဆောင်ပြီးမမြင်တာလားမပြောတတ်ပါဘူးဒီနေရာမှာလမ်းအန်တွေကင်းရှင်းမှုကြိုးပမ်းကြရမှာတက်တက်ကြွကြွပါဝင်နေတဲ့ကလေးတွေလက်ထဲကဆိုင်မှုတွေမျိုးစုံကင်ထားပါတယ်ကြည်ပါခဏလေးစောက်လိုက်ရင်အသက်ရှင်မယ်ကားမောင်းနေစဉ်စီကန်းဆင်ခြင်းနိုင်ငံကြီးသားပိသားသူများစီကန်းလိုက်နာကြအဲ့ဒီပိုစတာတွေကင်ထားတာပါဒီလိုပါပဲဘဝရဲ့လမ်းတွေပေါ်ကလေးတွေကင်ထားတဲ့ဆိုင်မှုတွေကိုမြင်အောင်ကြည့်ဖို့လိုပါလိမ့်မယ်ကလေးတွေကိုခွဲခြားမဆက်ဆံဖို့အမုန်းစကားတွေမတင်ပေးဖို့လိမ်မိုင်းဆိုင်ရာအသုံးမချဖို့အတ္တမအလုတ်မစေခိုင်းမှုကအစကြုံမပြုတ်ဖို့အဆုံးဆိုင်မှုတွေမျိုးစုံကင်ထားကြတယ်လို့ခံစားပြီးတော့မြင်အောင်မိပါတယ်အဲ့ဒီနေ့ကလှုပ်ရှားမှုအပြီးမှာကလေးတွေကိုမေးကြည့်ပါတယ်ဒီကနေ့ရင်အန်ရဲ့ကင်းရှင်းရေးလေ့ကျင့်မှုအတွက်ကျင်းတဲ့လားဘာတွေလိုအပ်နေတယ်ထင်လဲစသဖြင့်မေးတဲ့အခါကလေးအများစုပြောတာကလူကြီးတွေအနေနဲ့သူတို့ရဲ့စိတ်အားတကြမှုကိုဂရုမပြုလာဘူးလို့ခံစားရတယ်ဆိုတာကိုရင်ဖွင့်တာပါပဲမောင်းညင်တယ်လို့မောင်းကူးညင်တယ်လို့ကူးနေကြတဲ့နေ့စဉ်ဘဝထဲမှာစီကံတကြဖြစ်ဖို့စပြီးစူးစမ်းကြရတဲ့အဲ့ဒီကလေးတွေကိုအတိမတ်မပြုနိုင်ကြတာအလားအလာမကောင်းဘူးလို့ကျွန်တော်လည်းခံစားရတာပါပဲကျွန်တော်အမှတ်ရဆုံးကိစ္စကတော့ဒီကနေ့လှုပ်ရှားမှု အဲ့ဒါနဲ့ပတ်သက်ပြီးကလေးတယောက်ကသူ့ရဲ့စိုးရိမ်မှုကိုအခုလိုထုတ်ပြောတာပါပဲ။သားတို့ဒီဝတ်စုံနေနဲ့ကင်မရာသမားတွေကြားထဲမှာကူးနေတော့ရပ်ပေးသေးတယ်။နောက်နေ့ရိုးရိုးအင်ဂျင်နဲ့ကိုယ့်အကူမြင်းသားကကူးရင်ရပ်ပေးပါမလားလို့စိတ်ပူနေတာတဲ့။ကလေးရဲ့အတွေးနဲ့အမေးကိုကိုယ်တိုင်ဖြေကြည့်ကြပါဦး။မြို့ထဲလမ်းမတွေပေါ်မှာမကပါဘူး။လူဘဝရဲ့လမ်းတွေပေါ်စီကံတကြကူးကျင်တဲ့ကလေးတွေကိုကျွန်တော်တို့အတိမတ်ပြုတ်ပြီးတော့ရပ်ပေးစောင့်ပေးနိုင်ကြမလားလို့ပါ။